အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမနီနဲ့အလူမီနီယံသွင်းကုန်၏အပေါ်ကွန်ထရိုးစီချက်ဖို့ဆုံးဖြတ်ပြီးတဲ့နောက် EU ရောပါသမဂ္ဂနဲ့ဂျပန်ကုမ္ပဏီထိပ်တန်းခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးမိကြပါတယ်။အမေရိကန်ရဲ့ကုမ္ပဏီခွန်စနစ်တကြားကုမ္ပဏီစစ်ပွဲတွေဖြစ်လာမလားဆိုပြီးဆွေးနွေးနေကြချိန်မှာပဲ EU ကုမ္ပဏီကော်မရှင်နာမင်းကြီးဆစ်ဆီလီယာမက်စ်ထိုရမ်နဲ့ဂျပန်ကုမ္ပဏီစီးပွားရေးနဲ့စက်မှုလုပ်ငန်းများဆိုင်ရာဝန်ကြီးဟီရိုရှိကီစီကိုတို့ဒီကနေ့တွေ့ဆုံနေကြတာပါဒီကနေ့နောက်ပိုင်းမှာတော့အဲဒီစီဝေးကိုအမေရိကန်ကိုယ်စားလှယ်ရောဘတ်လိုက်ဒီဇာလဲတက်ရောက်မယ်လို့ဆိုပါတယ်အမေရိကန်အနေနဲ့တွင်းကုန်အခွန်တိုးစီချက်ဖို့ဆုံးဖြတ်ချက်ပြီးမယ်လဲကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုချင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးထားတယ်လို့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအနေနဲ့လဲအဲဒီလိုအခွင့်အရေးမျိုးရမလားဆိုတာကို EU ဘက်ကရှင်းရှင်းလင်းလင်းသိကျင်နေတာပါဒီလိုသာအဲ့ဒီခွင့်ရမျိုးမရဘူးဆိုရင်တော့အမေရိကန်ရဲ့တွင်းကုန်အပေါ်လဲလက်တုံ့ပြန်အခွန်တိုးကောက်ဖို့အမေရိကန်ကလည်း EU ကိုတင်ပို့နေတဲ့လိမ္မော်ရည်ဝီစကီအသီးနှံစတာတွေပါဝင်တဲ့စည်းရုံးကိုအစွန်းနဲ့ပြုစုထားပြီးဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ရဲ့ကုန်သွယ်ပိုင်နိုင်ငံတွေကတော့အခုလိုအခွန်တိုးစီးကျက်ကောက်ခံမှုဆောင်ရွက်တာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့အဓိကပြစ်မှတ်ဖြစ်တဲ့တရုတ်နိုင်ငံထက်အမေရိကန်ရဲ့မဟာမိတ်တွေအပေါ်သာပိုအထိနာစေလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်။ဒီချိန်ထဲမှာပဲဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဟိုက်ကီကက်တနီယန်ကလည်းတကယ်လို့ EU သွင်းကုန်အပေါ်အခွန်တိုးကောက်မယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းတင်ကြားသွားမယ်လို့တောက်ချာနေကပြောပါတယ် EU နိုင်ငံတွေအနေနဲ့ကုမ္ပဏီတွေဟာကုန်သွယ်ရေးမညီမညဖြစ်စေတဲ့အရင်းငံအကြောင်းရင်းမဟုတ်တာကြောင့်အခွန်တိုးစီးကျက်မဲ့နိုင်ငံတွေစီးရင်ကနေချင်းချက်အနေနဲ့ထားပြီးတင်ကြောင်းလည်းသူကထောက်ပြပါတယ်ဒါအပြင်လွန်ခဲ့တဲ့ကြာသပတေးနေ့ကနေစရင်25ရက်ကြာမှာအမေရိကန်ကိုတင်ပို့နေတဲ့တွင်းကုန်တွေအပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်စတင်တက်ဝင်မှာပါခင်ဗျာ